်ခန့်သာလို့မပါရဲ့လားတူတော်မောင်ပြီးခဲ့တဲ့ဖေဖော်ဝါရီလ24ကပြုလုပ်ခဲ့တဲ့ဒုတိယကြိမ်ရန်ကုန်တိုင်းဒေသကြီးတွတ်တော်အစည်းအဝေးမှာရန်ကုန်မြို့တော်ဝန်ဦးမောင်မောင်ဆိုးကရန်ကုန်တိုင်းတွင်ရောင်းချနေတဲ့လမ်းဘေးအကျော်ဆိုင်တွေကစီတွေကိုစစ်ဆေးဖို့အတွက်စီပင်မှာကျွမ်းကျင်ပညာရှင်နဲ့စံသက်ကိရိယာတွေမရှိတဲ့အကြောင်းပြောသွားတာနားထောင်လိုက်ရပါတယ်ငါတူရန်ကုန်မြို့နယ်မဲဆန္ဒနဲ့အမှတ်တကတိုင်းဒေသကြီးတွတ်တော်ကိုယ်စားလှယ်ဦးရန်ရှင်းကရန်ကုန်တိုင်းဒေသကြီးတွင်စားသုံးစီတွေဖြန့်ဖြူးရောင်းချရမှာကျန်းမာရေးရှုထောင့်ရအရေးသွေးများစစ်ဆေးဆောင်ရွက်မှုရှိပါသလားလမ်းဘေးအကျော်ဆိုင်တွေမှာကျော်လော်ရောင်းချနေတဲ့စီတွေမှာမတန့်ရှင်းတဲ့စီတွေကိုသုံးစွဲနေတယ်လို့သတင်းရတဲ့အတွက်စစ်ဆေးဆောင်ရွက်ရန်အစီအစဉ်ရှိမရှိမေးခွန်းကိုမြို့တော်ဝင်ကအခုလိုပြန်ပြီးဖြေကြားသွားခဲ့တာပါငါတူ။ဓာတ်ရုံနိုင်ငံသားတွေကျန်းမာရေးနဲ့မညီညွတ်တဲ့အစားအစာတွေကိုနှစ်ပေါင်းများစွာစားသုံးနေကြရတဲ့အတွက်ကမ္ဘာပေါ်မှာကင်ဆာရောဂါအဖြစ်အများဆုံးနိုင်ငံတွေထဲမှာဒုတိယအဆင့်ရှိနေခဲ့တာပါ။ကျန်းမာရေးနဲ့မညီညွတ်တဲ့အစားအစာတွေနဲ့အာဟာရတန်ဖိုးမရှိတဲ့အစားအစာတွေကိုသာစားသုံးနေကြရတဲ့လက်တယ်တရားခံကတော့ဆင်းရဲမွဲတေမှုပေါ့ဆင်းရဲမွဲတေတော့အာဟာရပြည့်ဝတဲ့အစားအစာတွေကိုလည်းမစားတော့နိုင်ကြတော့ဘူးအာဟာရချို့တဲ့မှုပြဿနာဟာလည်းခဏိကဘာတဝမ်းမှာရှိတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေမှာရင်ဆိုင်နေရတဲ့အဓိကပြဿနာလည်းဖြစ်နေပါတယ်မြန်မာနိုင်ငံအနုအာဟာရနဲ့အစာစားသုံးမှုအခြေအနေလေးလာရေးစစ်တမ်းရအာဟာရမပြည့်ဝလို့ဖြစ်ပွားနေတဲ့သွေးအားနဲ့ရောဂါဖြစ်ပွားမှုရာခိုင်နှုန်းဟာ9နှစ်ယောက်ကလေးတွေမှာ 35.6 ရာခိုင်နှုန်း9နှစ်ကနေ9နှစ်ရွယ်ကလေးတွေမှာ 51.1 ရာခိုင်နှုန်းအပြိုးဖော်ဝင်မိန်းကလေးတွေမှာ 29.8 ရာခိုင်နှုန်းကိုဝင်ဆောင်မိန်းမတွေမှာရာခိုင်နှုန်း 40 အနိုးတိုင်းမိခင်တွေမှာ 35.4 ရာခိုင်နှုန်းအသက်15နှစ်ကနေ55နှစ်အရွယ်မိန်းကလေးတွေမှာ 30.3 ရာခိုင်နှုန်းအထိရှိနေတယ်လို့သိရပါတယ်။အာဟာရပြည့်ဝစွာမစားသုံးရလို့ပိန်လီနေတဲ့ကလေးတွေလည်းနိုင်ငံနဲ့အဝန်းမှာအများပြားရှိနေကြပြီးရှင်းပြည်နယ်ကအရေးအတွက်အများဆုံးဖြစ်ကအေရီတိုင်းကတော့ဒုတိယအများဆုံးဖြစ်နေတယ်လို့သိရပါတယ်။အာဟာရပြည့်ဝစွာမစားသုံးရတဲ့အတွက်ကလေးငယ်တွေမှာကိုယ်ခန္ဓာကြီးထွားမှုအပိုင်းမှာသာမကဉာဏ်ရည်ပိုင်းဆရာနဲ့ယောဂခုခံနိုင်စွမ်းတို့ပါနိုင်ကြရတဲ့အခြေအနေတွေကြုံတွေ့နေကြရတာဖြစ်ပါတယ်။ဘာလို့မနက်စာအနေနဲ့စားသုံးနေကြရတဲ့အစားအစာတွေကိုပဲကြည့်အန္တရာယ်ကင်းဘေးရှင်းတဲ့အစားအစာတွေလည်းမဟုတ်တဲ့အပြင်အာဟာရတန်ဖိုးပါနေပါလို့တဲ့အစားအစာတွေဖြစ်နေတာကိုတွေ့ကြရမှာပါ။ဟောဈေးတွေတုံးထားလို့အစမတန်ကြီးထွားနေတဲ့အကြကွေးဟန်တလဲလဲအသုံးပြုထားလို့မဲနေပြီးအဲ့ဒီမဲနေနေတဲ့စီနဲ့ကြော်ထားတဲ့စမူစာကော်ပြန့်လိုက်ဖော်မလင်တွေစိန်ထားပါတယ်ဆိုတဲ့မုန်ဖတ်တွေနဲ့လှုပ်ထားတဲ့မုန်ဝင်ကစိုးစည်းတွေပါတဲ့ငရုတ်စီနဲ့တုတ်ထားတဲ့အတုတ်ဆုံးမတန်ရှင်းတဲ့စီတွေနဲ့ကြော်ထားတဲ့အကြော်ဆုံးဒါရီကူပဲမနက်စာအနေနဲ့ငါတို့လှည့်ပတ်ပြီးစားသုံးနေကြရတယ်ငါတို့မှရွေးချယ်စရာမရှိဘူးဆင်းရဲမွဲတေမှုကလည်းငါတို့ကိုတန်ရှင်းလက်ဆက်ပြီးအာဟာရပြည့်ဝတဲ့အစားအစာတွေစားသုံးဖို့ခွင့်မပြုဘူးကျန်းမာရေးနဲ့မညီညွတ်မှန်းသိပေမဲ့ငါတို့မှရွေးချယ်စားသုံးကြတာဒါရီပဲရှိနေတယ်အာဟာရချို့တဲ့ပြီးကျန်းမာရေးနဲ့မညီညွတ်တဲ့အစားအစာတွေကြောင့်အသက်ဆုံးရှုံးခြင်းဉာဏ်ရည်နှိမ့်ကြပြီးသင်ယူနိုင်စွမ်းအားနည်းခြင်းစွမ်းဆောင်ရည်ကြဆင်းခြင်းစတဲ့ဆိုးကျိုးတွေဖြစ်ပေါ်စေနိုင်ကနိုင်ငံတော်ရဲ့ကုန်ထုတ်လုပ်မှုစွမ်းအားကို17ရာခိုင်နှုန်းအထိကြဆင်းစေနိုင်ကြောင်းနိုင်ငံတကာသုတေသီတွေကဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့အိမ်တော်စုတရားမှာ38စုကဒေါ်လာအောက်ဝတ္တဝင်ငွေရှိတဲ့အကြောင်းကမ္ဘာကျန်းမာရေးအဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်သူဦးမှာတဦးကဆင်းရဲချို့တဲ့နေတဲ့သဘောတည်ရောက်နေပါတယ်ဒါပြင်တပူပေါ်နှစ်ပူဆင့်ဆိုသလိုကျမ်းမာရေးအသုံးစိတ်အတွက်ကိုယ်အိတ်ထဲကနေစိုက်သုံးရမယ့်အိတ်စိုက်ငွေဟာယာကိုင်နှုန်း30သာရှိတင်တယ်လို့ကမ္ဘာကျမ်းမာရေးအဖွဲ့ကသတ်မှတ်ထားပေမဲ့မြန်မာနိုင်ငံမှာတော့ယာကိုင်နှုန်း80ကျော်အထိရှိနေတယ်လို့စစ်တမ်းတွေကသိရပြန်ပါတယ်။ဒီလူတွေဟာကိုယ်ဝင်ငွေအားလုံးရဲ့ယာကိုင်နှုန်းအနည်းငယ်လောက်ကသာအစားအစာအတွက်အသုံးချနိုင်တဲ့သဘောဖြစ်နေပါတယ်။ဒီလူချို့ဟာကျမ်းမာရေးအသိပညာရှိပေမဲ့လည်းအစားအစာအတွက်ငွေကြေးကိုပမာဏအနည်းငယ်လောက်ပဲသုံးနိုင်တော့တာကြောင့်ကျမ်းမာရေးနဲ့ညီညွတ်ပြီးအာဟာရပြည့်ဝတဲ့အစားအစာကိုမစားနိုင်ကြတော့ပါဘူး။အဆင်ပြေသလိုကိုတက်နိုင်တဲ့ငွေကြေးနဲ့လက်လန်းမိတဲ့အစားအစာတွေကိုသာဝယ်ယူစားသုံးရပါတော့တယ်။ကျမ်းမာရေးနဲ့မညီညွတ်တာအာဟာရတန်ဖိုးနည်းပါးတာသိပေမဲ့လည်းရွေးချယ်ခွင့်မရှိတော့ပါဘူး။အာဟာရမပြည့်ဝတော့စဉ်းစားတွေးခေါ်နိုင်သောနဲ့ဉာဏ်ရည်ပါနှိမ့်ကျလာကြပါတယ်။ခနာကိုတီးထွားမှုမှလည်းလူတန်းစိတ်မရှိနိုင်တော့ပဲသေးကွေးကြုံလာကြပါတယ်။အာဟာရတန်ဖိုးနှိမ့်ကျနေရင်တော့ကျမ်းမာရေးနဲ့ညီညွတ်တဲ့အစားအစာတွေဖြစ်နေရင်ခံစားသေးပါတယ်ငါတို့။ကျမ်းမာရေးနဲ့လည်းမညီညွတ်အာဟာရတန်ဖိုးလည်းမရှိဆိုတဲ့အစားအစာတွေကိုစားနေရရင်တော့အတော့ကိုစိုးပါတယ်။အချုပ်ဆိုရရင်ကျမ်းမာရေးနဲ့ညီညွတ်တဲ့အစားအစာတွေကိုပြည်သူတွေစားသုံးနိုင်ဖို့နိုင်ငံတော်အစိုးရအနေနဲ့ပြည်သူကျမ်းမာရေးကိုအလေးထားသောအဖြစ်စားသုံးမှုမသင့်ကျမ်းမာရေးကိုထိခိုက်စေနိုင်မဲ့အစားအစာတွေရောင်းချနေတဲ့ဈေးတိုင်တွေကိုစီစစ်ပြီးအရေးယူပေးပါ။ပြည်သူတွေအနေနဲ့လည်းကိုယ်ဝန်ကြီးနဲ့တင်းတင်းမျှတပြီးအာဟာရတန်ဖိုးနဲ့ကျမ်းမာရေးကိုအထောက်အကူပြုမဲ့အစားအစာတွေကိုတတ်နိုင်တဲ့လောက်ရွေးချယ်စားသောက်ခြင်းကျမ်းမာရေးကိုထိခိုက်စေနိုင်တဲ့အစားအစာတွေကိုညံနဲ့ရွေးချယ်ရှောင်ရှားခြင်းဖြင့်မိမိကျမ်းမာရေးကိုမိမိကိုယ်တိုင်စောက်လျှောက်ကြပါလို့အကြံပေးတင်ပြရင်းဒီတစ်ပတ်ဒီကုန်းချုပ်လိုက်ပါစေ။မင်းလဲအားရင်ငါသည်စာပြန်မှာမင်းရဲ့စာကိုညွှန်နေမယ်။ချစ်လက်စွာသောမင်းရဲ့အဖစန်နီဦး။